မြန်မာနိုင်ငံတဝန်းရန်ကုန်မန္တလေးပြည်စတဲ့မြို့ကြီးတွေမှာဖြစ်ပေါ်နေတဲ့လျှက်စစ်မီပုံမှန်ရရှိရေးဆန္ဒပြတောင်းဆိုမှုတွေနဲ့ရန်ကုန်မြို့အနီးတစ်ဝိုက်စစ်ရုံအလုံးယုံတွေမှာဖြစ်ပွားနေတဲ့အလုံသမားတွေရဲ့လောက်ခလာစာတိုးမြင့်ပေးဆန္ဒပြပွဲတွေကိုအာဏာပိုင်တွေကဗက္ကရီဖြစ်စဉ်အတိုင်းရှုမြင်ပြီးပြည်လည်အောင်ဖြည့်ရှင်းပေးလိုတဲ့ဆန္ဒနဲ့သာကင်တွဲဖြည့်ရှင်းတင်ပြီးအားလုံးအနေနဲ့လည်းလက်ရှိမြန်မာနိုင်ငံအတွင်ကူးပြောင်းနေတဲ့ဖြစ်စဉ်တွေအတွင်ကူးပြောင်းနေတဲ့ဆောင်ရွက်ချက်တွေကိုမထိခိုက်အောင်ဝိုင်းပြီးသတိထားတင်တယ်လို့88မျိုးဆက်ခေါင်းဆောင်ဦးကိုကိုကြီးကပြောကြားလိုက်ပါတယ်။ရန်ကုန်မြို့မှာရှိနေတဲ့ဦးကိုကိုကြီးကို VOA ကဆက်သွယ်မေးမြန်းထားတာ
ပါ။အခုဒီမေးပြတဲ့ကိစ္စတွေကတော့ကျွန်တော်တို့ဒီအထူးသဖြင့်တော့မြို့ကြီးတွေမှာပေါ့လေဒီဒုက္ခခံရတာတော့ရှားပြီပေါ့။နည်းနည်းတန်းကြီးကအထက်လျောက်ကလေးပွင့်လင်းလာတော့လူလူကလည်းသူတို့မျက်နှာချက်တွေသူတို့လူအပ်ချက်တွေကိုပြင်ပြတောင်းဆိုတာတွေဆန္ဒထုတ်ပေါ်တာတွေလှုပ်လာတော့ဒါပွင့်လင်းတဲ့လူ့ခွေစည်းမှာဒါကြိုးဆိုရမယ်ဖြစ်တာပေါ့။နောက်တစ်ချိန်တည်းမှာပဲအခုဒါသတင်းစာထဲမှာဝန်ကြီးကနေပြီးတော့ရက်စစ်နဲ့ပတ်သက်လို့လူလူရဲ့ပြင်ပြမှုတွေဆန္ဒပြမှုတွေအပေါ်မှာတုံ့ပြန်တဲ့ကြေညာချက်လည်းထုတ်ပေးတယ်ပေါ့။ဆိုတော့ဘာလို့ဒါလူလူရဲ့လူအပ်ချက်ကိုအလေးထားလာတယ်အယူဒဇိုင်းနဲ့ပြန်ပြီးတုံ့ပြန်လာတယ်ဆိုတော့ဒါလည်းကြိုးဆိုရမယ့်အချက်ပ
ါဟုတ်ကဲ့ဒီနေရာမှာကျွန်တော်ဟိုသတိထားမိရဲ့ကိစ္စတခုပေါ့နော်လွန်ခဲ့တဲ့ဟိုစုစုပေါင်း9နှစ်ကျော်ကျော်လောက်ကပေါ့နော်2009ခုနှစ်ကဆိုလို့ရှိရင်လေကုန်စည်နှုန်းကြီးတဲ့ကိစ္စဓာတ်ဆီဈေးတက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကိုထင်ကျော်တို့ဟိုဆန္ဒပြတဲ့ကိစ္စတွေအလားတူပဲအဲကိုကိုကြီးတို့ခင်ဗျားတို့ပေါ့နော်ဟိုမင်းကိုနိုင်တို့အပါအဝင်ចောင်းသားတို့လည်းထွက်ပြီးတော့ဟိုစီတန်းဆန္ဒပြတဲ့ကိစ္စလေးတွေဖြစ်ခဲ့တယ်ဖြစ်တဲ့အချိန်တုန်းကတော့အစိုးရအနေနဲ့ကဟိုအားလုံးကိုထိမ့်သိမ်းခဲ့တယ်ဖမ်းဆီးခဲ့တယ်ဆိုတဲ့ကိစ္စမျိုးတွေဖြစ်လာတယ်လေအဲ့တော့ဒီလိုဖြစ်လာနိုင်မဲ့အလားအလာတွေရောရှိမယ်လို့ယူဆသလားခင်ဗျအ
ဲအခြေအနေချင်းနည်းနည်းတော့ကွာသွားတယ်ကွာသွားတယ်ဆိုတာကကျွန်တော်တို့အဲ့ဒီကာလတုန်းကဒါစစ်အစိုးရပေါ့အခြေအနေပေါ့အခုကတော့ဒီဖွဲ့စည်းပုံအရဖွဲ့စည်းပုံအခြေခံဥပဒေအရလွှတ်တော်တွေပေါ်လာတယ်လွှတ်တော်ကနေရွေးကောက်တင်မြှောက်တဲ့အစိုးရဖွဲ့ပေါ်လာတယ်ဆိုတော့ဒီလိုသက်သနာတွေကိုကင်တွယ်တဲ့ပုံစံလေးပြောင်းလာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်တော့တစ်ဖက်တော့လည်းပဲအခုသူကလူလူကိုစီးခံမှုပေါ့လေမြစ်တာရက်ခံတဲ့ပြင်ညာချက်လည်းထွက်လာတော့စီးခံမှုဆိုတာကတော့ကျွန်တော်တို့ကစီးခံလာခဲ့တာလျှောက်လုံးပဲအဲ့တော့အခုလည်းပဲညာတွင်ချင်းနေချင်းညာချင်းဒီပြဿနာတွေကိုမဖြေရှင်းနိုင်ဘူးဆိုတာတော့ကျွန်တော်တို့လည်းဒါနားလည်ပါတယ်ဒါပါပဲလို့သာမန်လူလူရဲ့အမြင်မှာကတော့ကျွန်တော်တို့နိုင်ငံမှာတဘာဝတန်းငွေတွေအပြင်းထုတ်ရောက်နေတယ်ရည်အားသက်စစ်တွေအရင်းမြစ်တွေလည်းအများကြီးရှိနေတယ်ဒါပြပကိုထုတ်ရောက်နေတဲ့အချိန်ဒီမှာဒါပြည်တွင်းမှာအမောင်းနဲ့ငုတ်တုတ်ထိုင်နေရမယ်ဆိုတဲ့ကိစ္စကိုတော့မတင်တတ်တာမှန်ပဲအဲတော့နိုင်ငံတော်အနေနဲ့ကဒီ good governance ပေါ့ကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်ဒါသမရကလည်းအချိန်ချင်းပြောထားတော့အဓိကနိုင်ငံသားတွေရဲ့လိုအပ်ချက်ကိုအထူးပြုပြီးတော့စောင့်ရွက်တဲ့စီမံချက်တွေဟလာရှေ့ဆက်ပြီးတော့ဒီလိုမျိုးတက်စစ်မြည်တယ်မဟုတ်ပဲနဲ့နေ့စဉ်ရှုံတွေ့နေရတဲ့ပြဿနာတွေကိုဘယ်လိုပဲပုံဖြေရှင်းမယ်ဆိုတာကိုဒါလူမှုနားလည်လက်ခံလာအောင်ရှင်းပြတာမျိုးတွေပါကောင်းမွန်တဲ့စီမံအုပ်ချုပ်ရေးကိုရှင်းသုံးတာတွေပါဆက်ပြီးတော့လုပ်တင်တယ်လို့ကျွန်တော်တို့မြင်ပါတယ်
။ဟုတ်ကဲ့ခင်ဗျ။အခုကျွန်တော်တို့ကြားရတဲ့လောက်ကတော့ဥပမာအဖြစ်မန္တလေးမှာဆိုလို့ရှိရင်မန္တလေးမှာဆန္ဒပြတဲ့လူတချို့ကိုရဲကနေပြီးတော့ခေါ်ပြီးတော့စစ်ဆေးမေးမြန်းခဲ့တာလေးရှိပါတယ်။အဲ့ဒီအခါမှာဟိုသူတို့သိကျင်တဲ့ကိစ္စကတော့ဒီကိစ္စတွေဆန္ဒပြမှုတွေလှုပ်ရှားမှုတွေရဲ့နောက်ွယ်မှာဘသူရှိတယ်လဲဆိုတော့အချက်ကိုမေးတယ်ဆိုတော့ဟိုစုံစမ်းတယ်ဆိုတဲ့ဟာလေးတွေကျွန်တော်တို့ကြားရပါတယ်။သဘောကတော့ဒီသက်ဆိုင်ရာအာဏာပိုင်ကြီးအနေနဲ့အခုလိုကိစ္စတွေအပေါ်မှာဒီအာဏာပိုင်တွေရဲ့အခုဖြစ်နေတဲ့လက်ရှိအားနည်းချက်ပေါ့နော်ဒါကိုထောက်ပြီးတော့နိုင်ငံရေးအမျက်ထုတ်လို့တဲ့ဆန္ဒရှိတယ်ဆိုတော့သူအချို့ရှိနေတယ်လို့အမြန်အာဏာပိုင်တွေကယူဆလာတာတွေဖြစ်နိုင်သလားခင်ဗျအ
ဲကျွန်တော်ကတော့နိုင်ငံတော်ကြီးကဲတွေရဲ့မိန်ကောင်းမှာထက်ကတည်းလဲပြောနေတဲ့အချက်ကအမှုအကျင့်ဟောင်းတွေအတွေးခေါ်ဟောင်းတွေကိုပြင်ဆင်ဖို့ဆိုတာဒါကျွန်တော်လည်းသတိထားမိပါတယ်အဲတော့ဒီလိုမျိုးနိုင်ငံသားတွေပြည်သူတွေရဲ့လိုအပ်ချက်ကိုထုတ်ပေါ်တဲ့နေရာမှာတစ်ဖက်ကတာဝန်ရှိသူတွေကိုနိုင်ကလည်းရှုမြင်တဲ့ပုံစံတွေပြောင်းနေတယ်လို့မြင်တယ်။ဆိုတော့တစ်ခုခုဖြစ်တိုင်းဖြစ်တိုင်းမှာနောက်ွယ်ကနေပြီးတော့ဘသူလှုပ်ဇော်တယ်လဲဘသူကနေပြီးတော့စီမံဖန်တီးတယ်လဲဆိုတာကိုသဘောအပြစ်ရှာတဲ့ပုံစံတရားခံရှာတဲ့ပုံစံရှင်းကပ်တာတဲ့ကိုဒီပြဿနာတွေဟာဒါအတိုင်းပြည်မှာတကယ်ဖြစ်ပျက်နေတဲ့ပြဿနာတွေဆိုတာကိုအရှိတိုင်းရက်ခံဖို့လိုတယ်။အဲ့ဒါကိုဖြေရှင်းမဲ့နည်းလမ်းတွေကိုတစ်နည်းတစ်ကြနဲ့ကြည့်ကြည့်ရတော့ချိုးပန်းတဲ့နဲ့ပြင်ဆင်တဲ့နဲ့လို့မြင်တယ်။အဲ့ဒါလိုမှမဟုတ်ဘဲနဲ့ဒါလူလူကအရင်တော့ကတခါမှဆန္ဒထုတ်ပေါ်ခွင့်မရခဲ့ဘူး။အခုအစိုးရအသစ်ပေါ်မှာယုံကြည် ညှော်လင့်ပြီးတော့တို့ဒီလိုမျိုးသဏ္ဍာန်ထုတ်ပေါ်ပြသလိုက်ရင်တော့တိတိကျကျောက်ကိုင်းတွဲဖြည့်ရှင်းပေးမှာပဲလို့ဆိုတဲ့ညှော်လင့်ချက်ကိုထိုးနှိမ်ဖြစ်တဲ့ရှင်းကမှုမျိုးဖြည့်ရှင်းမှုမျိုးတော့မလုပ်သင့်ဘူးလို့လည်းကျွန်တော်ပြန်ပါတယ်
ဟုတ်ကဲ့ဒါဆိုလို့ရှိရင်ဆန္ဒပြတဲ့လူလူဘက်ကရောဒီဆန္ဒပြတဲ့ကိစ္စတွေမှာငြိမ်ငြိမ်ချမ်းချမ်းနဲ့ဆန္ဒထုတ်ဖော်ဖို့ပဲပြင်ဆင်ထားကြသလားတခြားဘာရီမြန်းထပ်ပို့ပြီးတော့နိုင်ငံရေးအရာတောင်းဆိုမှုတွေတိုးတက်လာဖို့ရှိလာနိုင်တယ်လေခင်ဗျအ
ဲ့တော့တော့ကျွန်တော်တို့ဒီဆန္ဒထုတ်ပေါ်တဲ့သူတွေအပိုင်းကလည်းပဲသတိထားရမှာကကျွန်တော်တို့ကကျွန်တော်တကယ်လိုအပ်တဲ့တကယ်နစ်နာတဲ့ဟာကိုအထက်အဖွဲ့အစည်းအဆင့်ဆင့်ကနေအရေးတကြီးဆောင်ရွက်ပေးအောင်ဆန္ဒထုတ်ပေါ်တာပဲဖြစ်တဲ့ ਨੇ အဲ့ဒီကနေပြီးတော့မလူလားတဲ့ဟိုအချမ်းဖက်မှုတွေဒါကကိုကိုတိုင်ကမလုပ်ယုံနေမကဘူးအဲ့လိုအခြေအနေရောက်အောင်တွန်းပို့နိုင်တဲ့ဖန်တီးမှုမျိုးတွေဟာပဲတီးတီးကဖြစ်လာနိုင်တယ်အဲ့ဒါမျိုးတွေကိုလည်းကျွန်တော်တို့ကတတိကြီးစွာထားပြီးတော့ရှောင်ရှားတဲ့ ਨੇ လို့ကျွန်တော်မြင်ပါတယ
်ဦးကိုကိုကြီးတို့ရဲ့ဒီ88မျိုးဆက်ចောင်းသားအဖွဲ့ဒီအနေနဲ့ရောဒီကိစ္စမှာဘလူကန္ဓာကနေပြီးတော့ပါဝင်ဆောင်ရွက်ပေးဖို့ကူညီပေးဖို့ဆန္ဒရှိတယ်ခင်ဗျာ
အဓိကကတော့ကျွန်တော်တို့မှာဘာမှဒီပြဿနာတွေကိုဖြေရှင်းပေးနိုင်တဲ့လုပ်ပေးနိုင်တဲ့အခွင့်အာဏာတော့ကျွန်တော်တို့မှာမရှိဘူး။ဒါပေမဲ့ပြည်သူတွေရဲ့တကယ်လိုအပ်နေတဲ့လိုအပ်ချက်တွေသူတို့မျက်နှာချက်တွေကိုအထက်အဖွဲ့အစည်းအစဉ်အစဉ်ကတိသွားရင်တကယ်ကိုင်းကျွယ်ဖြေရှင်းရမှာကအထက်အဖွဲ့အစည်းတွေပဲ။အဲ့တော့ကျွန်တော်တို့လုပ်ပေးနိုင်တာကတော့အဲ့ဒီပြည်သူတွေရဲ့မျက်နှာချက်တွေလိုအပ်ချက်တွေကိုတိလာအောင်ပေါ့။ဒါကျွန်တော်တို့ဆောင်ရွက်ပေးနိုင်တာ။ဒါကျွန်တော်တို့ဘိုင်းရတဲ့လောက်ပဲ။နောက်တစ်ခုကတော့ကျွန်တော်တို့ကိုယ်နိုင်ကလည်းသတိထားတာကဒီအခြေအနေတွေဟာဒီလက်ရှိအသင်ကူးပြောင်းနေတဲ့ဖြစ်စဉ်တွေအသင်ကူးပြောင်းနေတဲ့တောင်ရက်ချက်တွေကိုမထိခိုက်အောင်တော့ကျွန်တော်တို့အားလုံးကဝိုင်းပြီးတော့သတိထားတဲ့နယ်လို့မြင်တယ်။ဒီအထက်အဖွဲ့အစည်းတွေတာဝန်ရှိတဲ့သူတွေကလည်းဒီအရာတွေကတကယ်လွတ်လို့လူမှုရဲ့တကယ်စစ်မှန်တဲ့ဆန္ဒသဘောထားတွေဆိုတာကိုအလေးနဲ့ထားဖို့ဖြည့်ရှင်းပေးဖို့ကြိုးပမ်းတဲ့နယ်လို့မြင်ပါတယ
်။ဟုတ်ကဲ့လောလောဆယ်အားဖြင့်ပြောနေကြတာကလူမှုရဲ့ဆန္ဒပြထုတ်ဖော်ခွင့်တွေနဲ့ပတ်သက်ပြီးတော့နိုင်ငံတော်အစိုးရအနေနဲ့အခြေခံဥပဒေမှာပြဋ္ဌာန်းပေးထားပြီးဆိုပေမဲ့လက်တွေ့အားဖြင့်လုံနီးလုံခံတွေမှာအသေးချာသတ်မှတ်ပေးထားတာတွေမရှိသေးဘူးလို့လည်းပြောပါတယ်။အဲ့တော့အဲ့ဒီအချက်ပေါ်မှာရောဦးကိုကိုကြီးအနေနဲ့ဘယ်လိုနားလည်သဘောပေါက်ပါသလဲ
။အခုကလွတ်တော်ကနေပြီးတော့တချို့ဥပဒေတွေပြဋ္ဌာန်းလိုက်ပြီမဲ့လို့လက်တွေ့မခံစားရသေးတဲ့ဟာကတော့ကျွန်တော်တို့နယ်ပယ်တည်တည်မှကျုံနေရပါလေ။အဲ့တော့ဥမာအဖြစ်ဟိုမီးပြတ်တဲ့ကိစ္စလိုမျိုးအရေးတကြီးဖြစ်တဲ့ကိစ္စမျိုးမှာအဲ့ဒါကိုဆိုကြပါစို့ခွင့်ပြုချက် UB 14ရဲ့ကြာမှဆိုတာမျိုးတဲ့ကိုသူကမိက14ရဲ့လုံးလုံးခွင့်ပြုချက်မရမချင်းပေါင်ထဲမှာငုတ်တုတ်ထိုင်နေရမယ်သဘောမျိုးတော့ဖြစ်နေတယ်ဆိုတော့အဲ့ဒါတာဝန်ရှိတဲ့သူတွေအပိုင်းကလည်းဘာကြောင့်ဒီလိုအခြေအနေဖြစ်နေလဲကျွန်တော်တို့အနေရကျင်းမှာတော့ဘလောက်တော်ပြင်းမှာတော့ကျွန်တော်တို့ပုံမှန်မိရအောင်ဆောင်ရွက်ဖို့ပြင်ဆင်နေပါတယ်စသဖြင့်ဒါလူမှုဆက်သွယ်ရေးနည်းလမ်းတွေကိုသုံးပြီးတော့ပေါ့လေဒါတိတိကျကျအောင်နဲ့ပြန်ပြီးဖြည့်ရှင်းပေးတဲ့နယ်လို့ပဲမြင်ပါတယ်
အခုဟိုလက်တလောအားဖြင့်ပေါ့နော်ဒီအခုမီးမလာတဲ့လျှက်စစ်မီးပုံမှန်မရတဲ့ကိစ္စကိုထပ်ဟိုထွက်ပြီးဆန္ဒပြတာကတမျိုးပေါ့နော်ဒီမတိုင်ခင်အခုရက်ပိုင်းတွင်းဒီအတွင်းမှာဖြစ်နေတဲ့စက်ရုံအလုံယုံနေမှာဖြစ်နေတဲ့လာလောက်ခလာစာရင်းနဲ့ပတ်သက်တဲ့ဆန္ဒပြပွဲရင်းနဲ့ပတ်သက်လို့ရောဒါတွေကရောသက်ဆိုင်ရာအစိုးရအနေနဲ့လူလူလာလာဟိုဝင်ပြီးတော့ဖြည့်ရှင်းပေးခြင်းတဲ့သဘောမျိုးတွေတွေ့ရလား
အခုကတော့သူကသက်ဆိုင်ရာဒီလုပ်ငန်းရှင်တဦးချင်းပေါ့လေကုမ္ပဏီတဦးချင်းနဲ့ဖြည့်ရှင်းနေတဲ့ပုံစံတွေပဲတွေ့ရတယ်။အဲ့တော့ကျွန်တော်တို့အခုဒီစာအုပ်လေးတုတ်ထွက်တာပါရှိတယ်။ဒီအလုံသမားအငင်းပွားမှုများကိုဖြည့်ရှင်းခြင်းနဲ့ပတ်သက်တဲ့ဥပဒေနည်းဥပဒေတွေ။အဲ့တော့ကျွန်တော်လို့ရှင်အလုံသမားညှိနှိုင်းဖြည့်ရှင်းပေးနိုင်တဲ့အဖွဲ့လေးတွေဖွဲ့ရမယ်။အဖွဲ့ဖွဲ့ရမယ်။အဲ့တော့သက်ဆိုင်ရာတိုင်းဒေသကြီးကနေပြီးတော့တာဝန်ယူပြီးဟိုတာဝန်ပေးတဲ့သူစသဖြင့်သူတို့ကဥဆောင်ပြီးဖွဲ့ရမယ်။ဆိုတော့ကျွန်တော်တို့လက်ရှိပြဿနာတွေမှာလည်းအဲ့လိုမျိုးအလုံရှင်အလုံသမားကြားမှာညှိနှိုင်းဖြန့်ဖြေးပေးတဲ့အဖွဲ့တွေကိုအမြဲဆုံးဖွဲ့စည်းပြီးတော့တိတိကျကျဆောင်ရွက်ပေးတယ်လို့မြင်တယ်။ဘာလို့ကျွန်တော်တို့ကတကယ်တကယ်မှာကျွန်တော်တို့နိုင်ငံမှာရှိတဲ့လုက္ခလစာအနေဆုံးလစာနဲ့ဒေသတွင်းအိမ်နီးချင်းနိုင်ငံတွေမှာရှိနေတဲ့ဒီအမျိုးတူကုမ္ပဏီတွေကလူကမားတွေကိုပေးတဲ့လစာတွေနဲ့နှိုင်းယှဉ်ပြီးတော့ကိုယ်နိုင်ငံသားတွေကိုခရီးကံကံစားခွင့်ရောက်အောင်ကတော့ကျွန်တော်တို့ဝိုင်းပြီးတော့ဖြည့်ဆင်ပေးတယ်ဆောင်ရွက်ပေးတယ်လို့မြင်ပါတယ်
အဲ့ဒီဒီအလုတ်သမားတွေဖြစ်နေတဲ့ဆန္ဒပြမှုတွေရောအခုနောက်ဆုံးဖြစ်တဲ့ဒီလျှက်စစ်မီပုံမှန်ရရှိဆန္ဒပြမှုတွေပါပေါ့နော်အပြင်ကမြင်ရသလောက်ကျွန်တော်တို့မြင်ရသလောက်ကတော့ဒါကကိုယ့်ရဲ့နစ်နာချက်တွေကိုမူတည်ပြီးတော့သူ့အလိုလျောက်သူ့သဘောဆန္ဒလျောက်နစ်နာနေသူတွေထွက်ပြီးဆန္ဒပြကြတာလို့ပဲကျွန်တော်တို့မြင်ရပါတယ်ဒါပေမဲ့တချို့အာဏာပိုင်တွေတန်တရားရှိနေတယ်လို့နောက်ွယ်ကနေပြီးတော့လှုံ့ဆော်ပေးတဲ့သူတွေရောရှိတယ်လို့ယူဆသလားခင်ဗျ
အဲ့တော့ကြည့်တဲ့သူရဲ့အမြင်နဲ့ပဲဆိုင်လိမ့်မယ်။ဘာလို့ဆိုတော့အရင်ဆုံးကဒီပြဿနာတွေကတကယ်ဖြစ်နေသလားတကယ်ရှိနေသလားဆိုတာပြဿနာအချက်အလက်ကိုလက်ခံဖို့လိုတယ်။အဲ့လက်ခံပြီးပြီဆိုတော့မှဘယ်လိုဖြေရှင်းမလဲဆိုတဲ့နည်းလမ်းကိုကျွန်တော်တို့ရှာဖွေဖော်ထုတ်ရမှာ ဆိုတော့ကျွန်တော်တို့နိုင်ငံမှာဒီအကူပြောင်းကာလမှာရင်ဆိုင်ရတဲ့ပြဿနာတွေကတော့အများကြီးပဲဟောတစ်ချိန်လုံးကကျွန်တော်တို့ကလုံးဝကိုပြောခွင့်ဆိုခွင့်မရှိတဲ့ပြိပင်ခံထားရတဲ့အခြေအနေအခုနည်းနည်းလေးပြွက်လာတော့ပြောချင်ဆိုချင်တယ်ဆန္ဒသဘောထားထုတ်ပေါ်ချင်တယ်ဆိုတဲ့ဟာတွေကရှိလာမှာပဲရှိလာတာကိုဒါနိုင်ငံရေးစုပုံမှုလှုပ်ဆောင်မှုဆိုတဲ့အမြင်နဲ့တစ်ဖက်ကကြည့်နေတာလဲဒါသဘာဝမကျဘူးကျွန်တော်တို့ဒီဘက်ကလက်လာချက်တွေကိုထုတ်ပေါ်နေတဲ့သူတွေကလည်းပဲဒါဒီ issue တစ်ခုချင်းပြဿနာတစ်ခုချင်းစီပေါ်မှာတကယ်လိုအပ်လို့တကယ်ဖြေရှင်းပေးခြင်းလို့ရိုးရိုးသားသားကျိုးပန်းတာဆောင်ရွက်တာဖြစ်တယ်ဆိုတာကိုပေါ်လွင်အောင်ကျွန်တော်တို့ပြသဖို့လိုတယ်။ဟောတဲ့မဲ့တယောက်ကြားမှာဒီစံလေရပေါ်လေအချင်းချင်းလွဲမှုတွေကပြဿနာကိုဖြေရှင်းတာမဟုတ်ဘဲနဲ့ပြဿနာတွေကိုပုံစံပြောင်းသွားစေနိုင်တယ်။အဲ့ဒါကိုကျွန်တော်တို့ဘယ်အားလုံးကနေပြီးတော့ဗယူးဆိုက်တင်တယ်လို့ပဲမြင်ပါတယ
်။ရန်ကုန်မြို့မှာရှိနေတဲ့88မျိုးဆက်ခေါင်းဆောင်ဦးကိုကိုကြီးနဲ့ဆက်သွယ်မေးမြန်းထားတာပါ။ကျွန်တော်တန်းလွင်ထောက်ပါခင်ဗျာ။